ကျမကဆုမမရှင်ကိုဗစ် -19 ကပ်ရောဂါကူးစက်မှုတွေရောလာတဲ့အတွက်အာရှနိုင်ငံတချို့မှာသွာလာလှုပ်ရှားမှုကန့်သတ်ချက်တွေစတင်ဖြေလျှော့ပေးလာနေပေမဲ့ပုံမှန်အခြေအနေရောက်ဖို့မလွယ်သေးတဲ့အကြောင်းပြောပြပေးချင်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေရောကြလာနေတဲ့အတွက်နိုင်ငံတော်တော်များများမှာကန့်သတ်ချက်တွေဖြေလျှော့ပေးနေပြီးလုပ်ငန်းတချို့ကိုလည်းပြန်လည်လုပ်ကိုင်ခွင့်ပေးလာနေတဲ့အထက်အာရှနိုင်ငံတွေလည်းပါဝင်လာပါတယ်။ယောဂါကူးစက်သူ 16,000 ကျော်ရှိနေတဲ့ဂျပန်နိုင်ငံမှာလည်းအရေးပေါ်ကြေညာထားတာကိုတနင်္လာနေ့မှာပဲအစိုးရကပြန်ရုပ်သိမ်းလိုက်ပါတယ်ဒီအတွက်လည်းလုပ်ငန်းတွေပြန်လည်ပတ်နိုင်မှုမျှော်လင့်ချက်တွေတိုးလာနေပေမဲ့ပုံမှန်အခြေအနေပြန်ဖြစ်ဖို့မလွယ်သေးဘူးလို့တိုကျိုမြို့တော်မှာနေထိုင်တဲ့ဥက္ကူကိုလှိုင်ကပြောပါတယ
်လုပ်ငန်းဝင်တွေကတော့ဒီလောက်ကောင်းလောက်ဆက်ပြီးတော့ပြန်ဆောက်ဖို့များတယ်မှာတော့ဒီနေ့ကြေညာတယ်ဆိုတော့ဒီမှာလုပ်ငန်းဝင်တွေကပြန်ဆောက်တယ်မှာသူကလေသူတို့လူမျိုးတွေကစားပြီးခံမှာမှာနိုင်ငံသားတွေကတော့ရောက်အောင်မဟုတ်ချင်းတည်ချင်ပါတယ်ဆိုင်းဆော့တော့များမှကျုပ်ဘာဆိုင်နေအများကြီးပဲလေအဲ့နေရာမှာအလုပ်ဝင်နေတဲ့မြန်မာပြည်ဆိုလို့နိုင်ငံသားတွေကအလုပ်ရှိတော့မှလေအဲ့လိုပုံစံမျိုးဆိုတော့လောလောဆယ်လောမှာတောက်လျှောက်ကတော့အလုပ်ကတော့ရှိအောင်မဟုတ်ဘူးမှာဒီကျွန်တော်မှပဲမနေ့ကကျွန်တော်ကုမ္ပဏီကဖုန်းဆက်လာတယ်ရှိတာတစ်လားထက်နားယူပါဦးနေမှာဟုတ်ကဲ့ဒီလိုရှိလို့အစိုးရမှသူကလေတယောက်ကိုရမ်းဆယ်ဆောင်ပေါ်မှာရဲရဲတဲ့ကောင်ဆိုတော်တော်ထောင်နေပါဘူးအဲ့ဒါကိုသူထောက်ပံ့ပေးတယ်မှာလောလောဆယ်စားဖို့တောက်ဖို့မရှိလို့ချင်းသူကမြို့နယ်ကနေပတ်စံထုတ်ပြီးချီးပေးတယ်မှာအဓိကလင်းနေပြန်ဖွင့်မှပဲပြန်လည်ပို့များတယ်မှာ
ယောဂကူးစက်သူ 3,100 ကျော်ရှိနေတဲ့စင်ကာပူနိုင်ငံမှာတော့ကူးစက်မှုတွေကျဆင်းလာနေပေမဲ့အဆောင်နေနိုင်ငံသားအလုပ်သမားအများစုအပါအဝင်ကူးစက်မှုအသစ်တွေလည်းရှိနေဆဲဖြစ်ပါတယ်။ဒီအတွက်လည်းမြန်မာနိုင်ငံသားတွေပါဝင်နိုင်ငံသားအလုပ်သမားတွေအလုပ်ပြန်ဆင်းတဲ့အခါဘေးအန္တရာယ်ကင်းရှင်းရေးပြင်ဆင်နေတယ်လို့စင်ကာပူနိုင်ငံကမ်းလွန်ရေးနဲ့တိဆောက်ရေးလုပ်ငန်းကလုပ်ငန်းဝင်ဘေးကင်းလုံခြုံရေးပိုင်းဆိုင်ရာဌာနမှဦးတင်မင်းကပြောပါတယ်
။ဂျွန်လ2ရက်နေ့ကစပြီးတော့တချို့လုပ်ငန်းတွေကိုပြန်ပြီးလေပတ်ခွင့်ပေးတယ်ဒီ construction sector မှာရှိတဲ့စောက်လေးလုပ်ငန်းတွေကိုပြန်စားမယ်ပြီးတော့ကျွန်တော်တို့ economic development board ကနေပြီးတော့သူတို့တတ်မှတ်ထားတဲ့စီးပွားရေးလုပ်ငန်းတွေကိုပြန်လဲပတ်ခွင့်ပေးမယ်ဒါပေမဲ့ဘာကိုသူတို့ကတတ်မှတ်လဲဆိုတော့တစ်ချက်ဒီ essential service တွေပြန်လဲပတ်မယ်ဆိုရင် health care တို့ကျွန်တော်တို့ဒါကလုပ်ငန်းခွင်ထဲမှာဘေးအန္တရာယ်ကြီးကြီးနဲ့ဟိုဒီ virus ကူးစက်မှုမရှိဘဲနဲ့လုပ်နိုင်ဖို့အတွက်အစီအမံချမှတ်တာပေါ့လေဒီဟာနဲ့ပတ်သက်လို့သူတို့ကကုမ္ပဏီကြီးတွေအားလုံးကိုဒီအစီအမံကိုအပြီးသတ်ရေးဆွဲခိုင်းတယ်ပေါ်ရနေတယ်ပေါ့ဗျာ construction company ကြီးတွေလေဆိပ်စီမံကိန်းကြီးတွေယထာလမ်းပေါက်တဲ့စီမံကိန်းကြီးတွေနောက်ဥမင်းဆောင်ဆိုင်ကောက်ပေါက်တဲ့စီမံကိန်းကြီးတွေနောက်ကျွန်တော်တို့လိုမျိုးဂျန်န်ဒူးစင်ဆောက်တဲ့ company ကြီးတွေမှာ completely healthy workers ရှိဒီအလုပ်သမားတွေကိုပြန်လာပြစ်ပေးမယ်ဒီအလုပ်သမားတွေကိုဘယ်လိုထားမလဲကျွန်တော်တို့လည်းအခုတော်တော်လေးကိုအလုပ်ရှုပ်နေတယ်အဲ့ဒါကိုရေးဆွဲပေါ့လေ
ကူးစက်သူ 11,000 ကျော်ရှိတဲ့တောင်ကိုရီးယားနိုင်ငံမှာတော့ကူးစက်မှုတွေရော့ကျလာတာနဲ့အမျှကန့်သတ်မှုတွေကိုလျှော့ပေးနေပါတယ်။ဒါပေမဲ့လည်းနောက်ထပ်ကူးစက်မှုအသစ်တွေတကြော့ပြန်ပေါ်လာနေတဲ့သတင်းတွေကြောင့်အင်ချွန်းမြို့တော်မှာနေထိုင်တဲ့ကိုရနိုင်ထွန်းတို့လိုတောင်ကိုရီးယားနိုင်ငံရောက်မြန်မာနိုင်ငံသားတွေကစိတ်ပူနေကြတာပါ။အ
ဲလက်ရှိအခြေအနေကတော့ကိုရီးယားနိုင်ငံမှာကဒီကိုဗစ်ဒုတိယလိုင်းပြန်ပြီးတော့ထိခတ်လာတယ်လို့ပြောလို့ရတာပေါ့လေ။သင်္ကြန်တဲ့ဒီမက်ဆက်လောက်ကဒီကိုရီးယားနိုင်ငံဆိုးမျိုးမှာရှိကူးစက်မှုတွေဖြစ်ပေါ်လာတယ်လို့ဒီအဲ့တော့ကိုလည်းကိုရီးယားနိုင်ငံကနေပြီးတော့အစိုးရနေပြီးတော့ကြက်ကြက်မမတ်နဲ့ချိန်ပေးနေသူတို့ဆောင်ရွက်နေရအောင်ရှိပါတယ်။ဒီတော့ကူးစက်တဲ့ဒီတွေလည်းအထူးတလေလိုက်လံချာပြေးပြီးတော့ကူးတာမျိုးတွေထိမ့်သိမ့်ပြီးတဲ့အပိုင်းမျိုးရှိပါတယ်။လုပ်ငန်းတော်တော်များများတော့ကိုဗစ်စားဖြစ်ခရေကလုပ်ငန်းပိုင်းတွေလက်ပတ်လိုက်ရပြီးတော့ဝါရပြီလေ။အရင်ကဆိုရင်ကျွန်တော်ပြီးစီးပွားရေးအခြေအနေလည်းကိုဗစ်ရောဂါဆိုင်တခုနဲ့အတူစီးပွားရေးကျဆင်းမှုတွေတော့ဖြစ်လာတယ်။အဲ့ဒါကိုလည်းအစိုးရအနေနဲ့ကဒီ6လလောက်အပြည့်မှာပြန်နေပြီးတော့တစ်ချက်မမတ်နဲ့စီးပွားရေးကိုအရင်အခြေအနေနဲ့ဖြစ်အောင်သူတို့စူးစမ်းပါမယ်လို့ဆိုရတော့ပြောထားပါတယ်ခင်ဗျာ။အကြောင်းအရာတော့ဒီလာမဲ့ဒီကိုရီးယားနိုင်ငံမှာတော့နှစ်ရှည်အချီချနေထိုင်တဲ့ဒီတရားဝင်နေထိုင်တဲ့ဒီပြီးတော့ဒီကိုရီးယားနိုင်ငံကခေါလုံနဲ့ရရှိထားတဲ့ဒီတွေတော့ဒီဇွန်လပိုင်းထောက်ခံအတွင်းမှာဒီလိုကိုဗစ်တော့လက်ထီတော့ဘောကပြည်ရဲ့6ဖန်ကြီးဒီပြီးတော့ပြေးမယ်လို့ဆိုပြီးတော့တင်းစကားချို့ရတယ်ကျွန်တော်တို့သိနေရပါတယ်6လပိုင်းလာဇန်းတော့မှပြန်ဖွင့်မယ်လို့တော့သူတို့ဒီရည်ရထားတော်များလည်းပဲလက်ရှိအချိန်မှာပြန်လည်ပြီးတော့ကြောင်းနေဖွင့်ပြင်မဖွင့်ပြင်ဆိုတာတော့ဆိုရအနေနဲ့တော့စဉ်းစားချင်းလုပ်နေတဲ့အချိန်မျိုးရှိပါတယ်
ကမ္ဘာတဝန်းကိုဗစ် -19 ကပ်ရောဂါကူးစက်သူအရေအတွက်ကတော့အခုဆိုရင်9သန်း4သိန်းကျော်ရှိနေပြီးသေဆုံးသူအရေအတွက်ဟာလည်း3သိန်း4သောင်းကျော်အထိရှိနေတာပါကမ္ဘာမှာကူးစက်မှုအများဆုံးဖြစ်တဲ့အမေရိကန်ပြည်ထောင်စုကတော့သေဆုံးသူ 9,800 ကျော်နဲ့ကူးစက်မှုက3သိန်းကျော်ဒုတိယအများဆုံးဖြစ်တဲ့ဘရာဇီးနိုင်ငံကတော့သေဆုံးသူ 22,000 ကျော်နဲ့ရုရှားနိုင်ငံကတော့တတိယအများဆုံးဖြစ်နေသေဆုံးသူ 3,500 ကျော်နဲ့ကူးစက်မှုပေါင်း3သိန်းခွဲလောက်ရှိနေတာဖြစ်ပါတယ်ရှင်ကျွန်မဆုမမ